ဒီလစက်တင်ဘာ15ရက်ကမီဇိုရန်ပြည်နယ်မှာကျင်းပခဲ့တဲ့ချင်းတိုင်းရင်းသားတွေရဲ့အွန်လိုင်းကျင်းပတဲ့ Zoo Fake Gospel တေးဂီတဖျော်ဖြေပွဲကနေအလူငွေအမြောက်အများရပ်ပိုင်းအတွင်းမှာရရှိခဲ့ပါတယ်။စစ်အာဏာသိမ်းမှုကြောင့်အိန္ဒိယနယ်စပ်ကမီဇိုရန်ပြည်နယ်ကိုတင်းရှောင်ခဲ့တဲ့မြန်မာဒုက္ခသည်တွေအတွေ့အခုလိုရမုံငွေပွဲတွေမကြာခဏဆိုလိုကျင်းပနေတာဖြစ်ပြီးဒီတစ်ခါမှာတော့မြန်မာကျပ်ငွေ 3,900 ကျော်နဲ့ညီမျှတဲ့ပမာဏရရှိခဲ့တယ်လို့ပွဲစီစဉ်သူတွေက VOA ကိုပြောပြပါဗျာ
။
ဒေါ်လာစေအိန္ဒိယရူပီငွေ 3,300 မြန်မာငွေပမာဏနဲ့ဆိုရင်ကျပ်ငွေ 3,900 ကျော်ရရှိထားပြီးအခုစက်တင်ဘာတလလုံးအလူငွေလက်ခံသွားမယ်လို့ပွဲစီစဉ်သူ Vila Nonzia က VOA ကိုပြောပြပါဗျာ။ကျိုတင်ခံမှန်းထားတဲ့ပမာဏတဲ့ပို့ပြီးရရှိခဲ့တယ်လို့လည်းသူကပြောပါတယ်။စက်တင်ဘာ15ရက်နေ့ကလုပ်ခဲ့တဲ့ဒီအွန်လိုင်းဂီတဖျော်ဖြေပွဲကို Glory Mizo Channel မီဇိုရန်ပြည်နယ်ကတက်ကြွလူငယ်တွေနဲ့နိုင်ငံရခြားကချင်းလူမျိုးဓမ္မတေးသချင်းတီဆိုသူတွေကပူးပေါင်းဖျော်ဖြေခဲ့ကြတာပါ။အလူငွေတွေကိုလည်းကဘာအနှံ့မှာနေထိုင်ကြတဲ့ချင်းတိုင်းရင်းသားတွေနဲ့အလူရှင်တွေကဝိုင်းဝန်းထဲဝင်ကြတာဖြစ်ပါတယ်။မြန်မာဒုက္ခသည်တွေကိုကူညီဖို့ရည်ရွယ်ပြီးအခါအားလျော်စွာလှုပ်တဲ့ရန်မုံငွေပွဲတွေလည်းမကြာခဏဆိုသလိုရှိပါတယ်။အခုတစ်ခါလှုပ်တဲ့လူဒန်းငွေတွေကိုမီဇိုရန်ပြည်နယ်ထဲရောက်ရှိလာတဲ့ဒုက္ခသည် 8,000 ကျော်အတွက်စေကုသဇယိတ်တွေနဲ့အထွေထွေလူအပ်တာတွေအတွက်အသုံးပြုသွားမယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပြစ်ခတ်မှုတွေအကြမ်းမဖက်စီရီယန်လှုပ်ရှားသူတွေကိုဖမ်းဆီးမှုတွေကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုတွေအပါအဝင်မြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနယ်စပ်ပြည်နယ်တွေဘက်ကိုထွက်ပြေးတင်းရှောင်ခဲ့ကြပါတယ်။မီဇိုရန်ပြည်နယ်နဲ့မနီပူပြည်နယ်တွေကိုခိုလုံဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားဘယ်လောက်ရှိတယ်ဆိုတာအတိအကျမသိနိုင်ပါဘူး။မြန်မာပြည်ဘက်ပြန်သွားသူတွေရှိတယ်လို့အသိရောက်လာတဲ့သူတွေလည်းနေတိုင်းရှိနေတာပါ။ခန့်မှန်းချက်အားဖြင့်10,000အထက်မှာရှိလိမ့်မယ်လို့မီဇိုရန်အခြေစိုက်မြန်မာဒုက္ခသည်ကူညီကယ်ဆယ်ရေးကော်မတီရဲ့ဥက္ကဋ္ဌပူဘာလာချန်နာကပြောပြပါတယ်
။ဟုတ်ပြီမဟုတ်ဘူးလေဒီကွာတာဒုက္ခတော့ဒုက္ခပဲဒါပေမဲ့ဒီလောက်ဒုက္ခတော့မဟုတ်ပါဘူးသူတော်တော်ပြပါတော့နော်။ကျွန်တော်တို့ဗမာပြည်နေလာတဲ့လူဟိုနိုင်ငံကျွန်တော်တို့လည်းကူညီပါတယ်နော်။အင်ဂျီယာကွန်မြူနတီအဖွဲ့ရှိရလေကျွန်တော်တို့ချင်းလူတွေပဲဒါကလေးရလူကလာမလူအားလုံးပါနေတဲ့နောက်ပြီးမြဆက်မှန်နေတဲ့လူသူတို့ကလည်းကျွန်တော်ကူရဲနောက်ပြီးဒီမီဇိုရမ်အစိုးရအခုလုံးလုံးပြောရလာတယ
်အိန္ဒိယအစိုးရကသူ့နိုင်ငံနဲ့ခိုးလုံလာတဲ့မြန်မာနိုင်ငံသားကိစ္စကိုမထောက်ခံမှုဆိုတာထုတ်ဖော်ပြောဆိုခဲ့ပြီးမဲ့မီဇိုရမ်ပြည်နယ်အစိုးရကတော့စစ်အာဏာသိမ်းမှုကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားသင့်တယ်လို့တုံ့ပြန်ထားပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာသူဒုက္ခသည်မိသားစုတွေထဲကကျောင်းနေအရွယ်ကလေးငယ် 200 ကျော်ကတော့မီဇိုရန်ကျေးလက်ဒေသတွေကကျောင်းတွေမှာတက်ရောက်ပညာသင်ကြားနေကြပါတယ်ခမညာ